ဘင်္ဂလားဒေ့ရှ်နိုင်ငံကောက်စ်ပဇာကဒုက္ခသည်စခန်းတွေမှာခိုးလုံနေတဲ့ရိုဟင်ဂျာတွေတက်ကဒုက္ခသည်4000ကျော်ကိုဆက်ထမမြောက်အတုပ်ဖြစ်နေဘာဆန်ချာကျွန်းကိုမတ်လ30အင်္ဂါနေ့မှာပို့ဆောင်နေပြီဖြစ်ပါတယ်။ဥခိယနဲ့တိုက်နက်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာရှိတဲ့ဒုက္ခသည်တွေတက်ကဘာဆန်ချာကျွန်းကိုကိုယ်ဆန္ဒအလျောက်ပြောင်းရွှေ့ခြင်းသူတွေကိုဥခိယကောလိဝင်းတဲ့မီနီဘတ်တွေနဲ့ပို့ပေးနေတာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရသတင်းကိုကိုးကားပြီးVOA ဘင်္ဂလားဌာနကပြောပါတယ်။ Cox's Bazaar မှာရှိတဲ့ဘာလူခါလီဒုက္ခသည်စခန်းမှာတော့ပြီးခဲ့တဲ့တနင်္လာနေ့ကမီးအကြီးကျယ်လောင်ကျွမ်းခဲ့တာဖြစ်ပြီးအဲဒီကမီးပေးတဲ့ဒုက္ခသည်48000အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ UNHCR ကကင်ဆယ်ရေးနဲ့ဆေးပစ္စည်းတွေဖြန့်ဝေပေးနေပါတယ်။ဒါအပြင်ဒီဒုက္ခသည်တွေရဲ့ဘေးကင်းလုံခြုံရေးအတွက်ကုလသမဂ္ဂကဆောင်ရွက်နေတယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကအင်္ဂါနေ့မှာပြောပါတယ်
The agency is also monitoring the safety and security of refugees and working to address the critical needs of children.
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကဒီဒုက္ခသည်တွေဘေးကင်းရေးနဲ့လုံခြုံရေးအတွက်စောင့်ကြည့်နေသလိုမိလောင်စင်မိသားစုနဲ့ကွဲကွာသွားတဲ့ကလေးငယ်တွေရဲ့လိုအပ်ချက်တွေအတွက်ပါပြောကြားဆောင်ရွက်ပေးနေတယ်လို့ပြောသွားတာပါ။2019ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုနောက်ပိုင်းရိုဟင်ဂျာတိုင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ကြတာဖြစ်ပြီးဒီထဲကတချို့ကိုဘင်္ဂလားဒေ့ရှ်အစိုးရကရေလွှမ်းမိုးတဲ့ဘာဆန်ဂျာကျွန်းပေါ်ပို့နေတာကြောင့်လူခွင့်ရေးအဖွဲ့တွေကကန့်ကွက်နေကြတာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ခေါ်ယူမယ်လို့ပြောထားပေမဲ့ဂုဏ်ထီတော့မလောက်ဆောင်နိုင်သေးပါဘူး။